2020ရွေးကောက်ပွဲမှာဂျိုးဘိုက်တန်နိုင်အောင်မဲမတ်သမားမှုလုပ်ခဲ့တယ်လို့ဒေါ်နယ်ထရမ့်ရဲ့ရှေ့နေဟောင်းရူဒီဂျူလီယာနီရဲ့ဆွဆွဲပြောဆိုခဲ့လို့ထိခိုက်ခဲ့သူ2ဦးကိုဒေါ်လာ148သန်းကျော်ယော့ပေးရမယ်လို့တရားရုံးကအမိန့်ချလိုက်ပါတယ်။ဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲဝန်ထမ်း2ဦးကထရမ့်ရဲ့ရှေ့နေဟောင်းရူဒီဂျူလီယာနီရဲ့လိန်လယ်ပြောဆိုမှုတွေကြောင့်သူတို့ရဲ့ရုပ်ပိုင်းစိတ်ပိုင်းထိခဲ့ရတဲ့အထိအသက်အန္တရာယ်ကိုခြေချောက်ခံရတာအသေးရေဖြတ်ခံရတာတွေကိုထရမ့်ထောက်ခံသူတွေကလုပ်ခဲ့တယ်ဆိုပြီးတရားစွဲကြတာဖြစ်ပါတယ်ဒီမှုကိုဝါရှင်တန်မြို့တော်တရားရုံးမှာကြားနာပြီးတဲ့နောက်ပြစ်မှုမြောက်မမြောက်ဆုံးဖြတ်တဲ့အဖွဲ့ဝင်၈ယောက်ပါဂျူရီအဖွဲ့ကအသေးရေဖြတ်ခံရမှုအတွက်ဒေါ်လာတန်း20နှစ်နာချီအတွက်ဒေါ်လာ85သန်းအပါအဝင်စုစုပေါင်း148သန်းကျော်ပေးရမယ်လို့ရူဒီဂျူလီယာနီကိုအမိန့်ချလိုက်တာဖြစ်ပါတယ်ဝန်ဒရီယာရှေးမော့စ်နဲ့သူမရဲ့မိခင်ဖြစ်သူရူဘီဖရီမန်တို့နှစ်ဦးကသူတို့နေအိမ်ကနေပါပြောင်းပြေးရတဲ့အထိနောက်ဆက်ချင်းချောက်ခံရတာတွေကိုတရားရုံးမှာထွက်ဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ